ထိုင်းနိုင်ငံကော့တောင်ကျွန်းကဗြိတိန်နိုင်ငံသားနှစ်ဦးအသက်ခံရမှုမှာလူတက်မှုဆွဆွဲချက်နဲ့အဖမ်းဆီးခံထားရတဲ့မြန်မာရွှေ့ပြောင်းအလုတ်သမားနှစ်ဦးအရေးအမှုမှန်ပေါ်ပေါက်နိုင်ဖို့ပြည်ထောင်စုဝန်ကြီးဦးဆောင်တဲ့အဖွဲ့တစ်ဖွဲ့ကိုမြန်မာအစိုးရရဲ့ထိုင်းမြန်မာအစိုးရကထိုင်းကိုဆီလွတ်တော်မှာဖြစ်ပါတယ်။ထိုင်းနိုင်ငံမြန်မာတန်ယုံအထူးစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့ကော့တောင်ကျွန်းလူတက်မှုစုံစမ်းစစ်ဆေးတွေ့ရှိချက်အစီရင်ခံစာမြန်မာသမ္မတဦးသိန်းစိန်စီတင်တွင်အပြီးအခုလိုလှုပ်ဆောင်ဖို့ဖြစ်လာတာပါ။ဒီလိုဟိုလေးတကျော်ဖြစ်နေတဲ့လူတက်မှုကရက်ကြောင့်ကော့တောင်ကျွန်းကမြန်မာရွှေ့ပြောင်းအလုပ်သမားတွေကြားမှာလုံခြုံရေးစိုးရိမ်မှုတွေနဲ့အတူလုပ်ငန်းထိခိုက်မှုတွေလည်းရှိလာနေပါတယ်။အသေးစိတ်ကိုမဆုမွန်ကတင်ပြထားပါတယ်ရှင်။
ထိုင်းနိုင်ငံတောင်ပိုင်းလိတ်ကျွန်းလို့ခေါ်တဲ့ကော့တောင်ကျွန်းမှာစက်တင်ဘာလ15ရက်နေ့ကအသက်ခံခဲ့ရတဲ့အသက်23နှစ်အရွယ်ဗြိတိန်နိုင်ငံသူမင်းစစ်ဟန်နာနဲ့အသက်24နှစ်အရွယ်ဗြိတိန်နိုင်ငံသားဒေးဗစ်မီလာဆိုတဲ့ကမ္ဘာလှည့်ခီးသွားနှစ်ဦးမရင်းကျင့်တပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးတော့အစိုးရရဲ့အထူးတာဝန်ပေးထားတဲ့ထိုင်းနိုင်ငံမြန်မာတန်ယုံဒုကောင်စစ်ဝင်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့ဖြစ်စဉ်ဖြစ်ပျက်ခဲ့တဲ့ကျွန်းနေရာကိုတွားရောက်ပြီးတော့အမှုစစ်ထိုင်းရဲ့တပ်ဖွဲ့တွေအပါအဝင်တပ်ဆိုင်ရာဒေသခံတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။နောက်အချင်းတောင်ထဲမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့မြန်မာရွှေ့ပြောင်းအလို့သမားနှစ်ဦးနဲ့အစိုးရတပ်သေးဆိုသူမြန်မာရွှေ့ပြောင်းအလို့သမားတဦးနောက်စကပြန်ကိုပါတွားရောက်တွေ့ဆုံမေးမြန်းခွင့်ရခဲ့တာဖြစ်ပါတယ်။ဒီလိုမေးမြန်းစုံစမ်းမှုတွေကိုစုစည်းပြီးတော့မြန်မာသမ္မတဦးသိန်းစိန်ထံကိုအောက်တိုဘာလဇန်မိုင်းမှာအစီရင်ခံစာတင်သွင်းနိုင်ခဲ့တာဖြစ်ပါတယ်။မြန်မာသမ္မတစီကိုအစီရင်ခံစာတင်သွင်းပြီးတဲ့နောက်မှာတော့မြန်မာအစိုးရဘက်ကပြည်ထောင်စုဝန်ကြီးဦးဆောင်တဲ့အထူးစုံစမ်းရေးအဖွဲ့ကိုဆွေးလွတ်ပြီးထိုင်းနိုင်ငံမြန်မာတန်ယုံအထူးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်သွားကြဖို့ရှိပါတယ်လို့မြန်မာအလုံသမားနှစ်ဦးရဲ့အရေးကိုရိုင်းလိုက်ပါဆောင်ရွက်ပေးနေတဲ့ဥပဒေအကျိုးဆောင်ဦးအောင်မျိုးတန်က VOA မြန်မာပိုင်းကိုပြောပါတယ
်ဒီကောင်စုဝင်ကြီးဖွဲ့ထားပြီးတော့ဒီကျွန်တော်တို့နဲ့လာပူးပေါင်းပြီးဒီမှုကိုထိုင်းဥပဒေပညာရှင်နဲ့ပူးပေါင်းပြီးစစ်ဆေးမယ်လို့တော့ကျွန်တော်တို့သိရပါတယ်အဲ့လိုလာမှလည်းကောင်းမယ့်အခြေအနေဖြစ်ပါတယ်အဲ့ဒီထဲမှာဥပဒေပညာရှင်တွေနောက်တခါချေးမှုပြီးပညာရှင်တွေပါလာမယ်လို့သိရပါတယ်ခင်ဗျာနာမည်တွေကတော့အတိအကျမသိသေးပါဘူးဒါပေမဲ့ထိုင်းဥပဒေအရာရှိယုံကနေပြီးတော့ရဲတွေကိုပြန်ချပြတာကတော့စစ်ဆေးမှုမပြည့်စုံလို့အမှုတွေကိုတပတ်ပြင်းပြန်လဲစစ်ဆေးပြီးပို့ပါလို့တော့ပြောထားတာရှိပါတယ်ဒါကြောင့်မို့ကျွန်တော်နိုင်ငံဘက်ကလည်းဒီထက်ကိုဒေထားပြီးတော့အမြန်ဆုံးဆောင်ရွက်ပြီးမယ်ဆိုရင်တော့ဟုတ်ပါအမှန်ပေါ်ပေါက်လာလိမ့်မယ်ကျွန်တော်မြင်ပါတယ်ခင်ဗျာ
ထိုင်းဝန်ကြီးချုပ်နဲ့မြန်မာသမ္မတတွေ့ဆုံချိန်မှာလဲထိုင်းနိုင်ငံတွင်ကလူသက်မှုအရေးကိုဆွေးနွေးခဲ့ကြသလိုမြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလည်းထိုင်းဒုတိယဝန်ကြီးချုပ်ထိုင်းနိုင်ငံသားရေးဝန်ကြီးတို့နဲ့တွေ့ဆုံချိန်မှာလက်ရှိဖြစ်ပွားနေတဲ့လိတ်ကျွန်းလူသက်မှုနဲ့ပတ်သက်ပြီးဖြစ်စဉ်အမှန်ပေါ်ပေါက်နိုင်မှုဥပဒေနဲ့အညီဆောင်ရွက်ပေးဖို့နဲ့မြန်မာတန်ယုံရဲ့အထူးအဖွဲ့လေ့လာနေမှုကိုကူညီစီစဉ်ဆောင်ရွက်ပေးဖို့မြစ်တာရက်ခံခဲ့ပါတယ်အခုလိုမျိုးမြန်မာအစိုးရဘက်ကလည်းအထူးအလေးထားပြီးဆောင်ရွက်ပေးနေချိန်မှာလူသက်မှုနဲ့အချင်းတောင်တွေထိန်းသိမ်းခံနေရတဲ့မြန်မာလူသမားနှစ်ဦးရဲ့အမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့လည်းရှေ့နေဦးအောင်မျိုးတန်းကအခုလိုသုံးသပ်ပါတယ
်ကျွန်တော်တို့မြင်တာတော့ဒီအမှုကရဲရဖြစ်လာတာခင်ဗျရဲရဖြစ်လာကြောင်းမို့လဲဒီကလေးတွေတရားခံပါဆိုတဲ့အခြေအနေကြီးပေါ်လာတာပါဒါပေမဲ့ကျွန်တော်တို့ကိုယ်တိုင်ဒီကမြန်မာနိုင်ငံကဆွေးလွတ်တဲ့တာယုံအထူးဖွဲ့သွားတဲ့အချိန်မှာဒီကလေးတွေရဲ့ပြောတဲ့စကားဟာခုနကပြောတဲ့ဝန်ခံချင်းကနှိမ့်ချက်လို့ပါရိုက်ညှက်လို့ပါဆိုတဲ့စကားပေါ်လာပါတယ်အဲဒါဒါကြောင့်မို့ဒီဝန်ခံနေဆိုတာဟာစက်တီကံဝင်ပါဦးခင်ဗျဝန်ခံတာတခုတည်းတရားရုံးမှာတင်ပြီးတော့အပြစ်ပေးလောက်တဲ့အနေအထားမရှိဘူးလို့ပဲကျွန်တော်မြင်ပါတယ်ခင်ဗျဒါကြောင့်မို့ဒီမှုနဲ့ပတ်သက်လို့ပြန်လဲဖြစ်ကြမယ်ဆိုရင်လည်းမှုကင်းထားတဲ့လူအမှုနဲ့ပတ်သက်လို့ထားတဲ့လူဆန်နိုင်ငံပူးပေါင်းပြီးတော့စစ်ဆေးမှတ်တမ်းလေးအမှန်ပေါ်ပေါက်လိမ့်မယ်လို့မြင်ပါတယ်ခင်ဗျ
အခုလိုမျိုးအခြေအတည်အငင်းပွားပွဲစစ်ဆေးမှုတွေတရားစွဲဆိုမှုတွေဖြစ်စေတဲ့လူသက်မှုဖြစ်ခဲ့ရာထိုင်းနိုင်ငံကော့တောင်ကျွန်းရဲ့လက်ရှိအခြေအနေကတော့ဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့မြန်မာလူသားတွေကြားလုံခြုံရေးစိုးရိမ်မှုတွေစီးပွားရေးလုပ်ငန်းတွေအေးဆက်သွားတာနဲ့အတူခီးသွွားလုပ်ငန်းတွေထိခိုက်မှုဖြစ်ရတဲ့ထိုင်းလုံရှင်နေတဲ့မြန်မာလူသားတွေကြားဆက်ဆံရေးတွေတင်းမာမှုဖြစ်လာနေတယ်လို့လည်းထိုင်းနိုင်ငံကသတင်းသမားတဦးဖြစ်တဲ့ဦးထေးဝင်းကတုံ့သက်ပါတယ်
အလုတ်သမားတွေကအခုချိန်မှာစိုးရင်ထိုက်လန့်မှုနဲ့အပြည့်ပေါ့ဗျာဒီကလေးတွေမဟုတ်ရင်တော့ဘာတူဖြစ်လာမလဲဘာတူပေါ်ကြလာမလဲစဖြစ်တဲ့ချိန်မှာအထူးသဖြင့်ပေါ့လေအဲ့မှာရခိုင်တွေလို့ပြောခေါ်ယူဆစ်ဆစ်ခံရတာပေါ့ဗျာအချုပ်ခံရတာပေါ့နော်အနည်းဆုံးအယောက်20လောက်ရှိကြလို့ပြောတန်ကြရတယ်အရင်တော့ကဆိုလို့ရှိရင်မာပီတာနဲ့ထိုက်လို့ရှိနေတာတော်တော်ရင်းနှီးနှီးရှိကြတယ်ချစ်ချစ်ခင်ရှိကြတာပေါ့လေအခုနောက်ပိုင်းမှာတချို့အလုပ်ချင်းတွေကမာပီတာတွေကိုအယုံကြည်မဲ့လာတယ်တနည်းအားပြောလို့ရှိရင်အရင်ထက်ပိုပြီးတော့စိမ့်စိမ့်ကားကားဆက်ဆံလာတဲ့သဘောမျိုးရှိတာတချို့ဆိုအလုပ်တွေကကျုပ်လာကြတယ်အဲ့လိုမျိုးတွေရှိလာတယ်တကယ်လို့များဒီအမှုမှာဒီမြန်မာအလုပ်သမားတွေမဟုတ်ဘူးလို့ဟိုပြောင်းသွားရင်တောင်မှ မြန်မာအလုပ်သမားတွေနဲ့အလုပ်ရှင်တွေနဲ့ဆက်ဆံရေးဟာငကိုလိုပုံမှန်ဖြစ်ဖို့ကတော့မလွယ်လှပါဘူ
းခုလိုဟိုးလေးတကျော်ဖြစ်နေတဲ့ထိုင်းနိုင်ငံကော့တောင်ကျွန်းကမ္ဘာလဲခီးသွွားနှစ်ဦးရဲ့လူသက်မှုနဲ့ပတ်သက်ပြီးတော့ထိုင်းမှုစစ်ရဲတွေရဲ့အမှုစစ်ဆေးပုံကိုလည်းဝေဖန်ပြောဆိုမှုတွေထွက်ပေါ်နေပါတယ်ဒါပေမဲ့လည်းဒီဖြစ်ရပ်နဲ့ပတ်သက်လို့လူသက်တရားခဏ်ဒီဘက်ကဝန်ခံထားပြီးဖြစ်တယ်လို့ထိုင်းရဲ့တပ်ဖွဲ့ကသတင်းစာရှင်းလင်းပွဲလုပ်ပြီးရှင်းလင်းပြောဆိုခဲ့တယ်လို့ပဲနိုင်ငံတကာမီဒီယာတွေအပါအဝင်ထိုင်းမီဒီယာတွေလူမှုကွန်ရက်စာမျက်နှာတွေနဲ့ထိုင်းလူထုမြန်မာလူထုကြားမှာတော့အမှုစစ်ဆေးမှုတွေအပေါ်မှာလက်မခံနိုင်တဲ့အထောက်ကိုအငင်းပွားနေကြတာပါမြန်မာနိုင်ငံရန်ကုန်မြို့မှာလည်းဒီလူသက်မှုနဲ့ပတ်သက်ပြီးတော့ထိုင်းဝန်ကြီးချုပ်ရောက်ရှိတဲ့အချိန်မှာဆန္ဒပြမှုတချို့လည်းဖြစ်ပွားခဲ့ပါတယ်ရှင်